အနောက်နိုင်ငံတွေထက်ကမြို့တော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလမ်ဘာသာဝင်ဆရစ်ခန်အနိုင်ရသွားပါတယ်။မြို့တော်ဝန်ရွေးကောက်ပွဲတွေကိုခက်ခက်ခဲခဲကြော်ဖြတ်ပြီးမှပြိုင်ဖက်ကွန်ဆာဗေးတစ်ပါတီဖက်ကဇက်ဂိုးစမစ်ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေ့ညကကြေညာလိုက်တဲ့ရွေးကောက်ပွဲရလအရလန်ဒန်မြို့သူမြို့သားတွေဟာအသက်43နှစ်အရွယ်ဂိုးစမစ်ကိုကျော်လွန်ပြီးတော့အသက်45နှစ်အရွယ်ခန်းကိုမဲအရေအတွက်59ရခိုင်နှုန်းနဲ့ရွေးချယ်လိုက်ကြတာပါ။လန်ဒန်ရဲ့အုပ်ချုပ်ရေးကိုကွန်ဆာဗေးတစ်ပါတီကရှင်းနှစ်ကြာထိန်းချုပ်ထားခဲ့တာဖြစ်ပြီးခန်းမြို့တော်ဝန်တစ်ဖြစ်လာတာကြောင့်ဒီအချိန်နေရင်အဆုံးသတ်သွားခဲ့ပါပြီ။အစိုးရထောက်ပံ့ပေးတဲ့အိမ်ယာမှာကြီးပြင်းခဲ့ရတဲ့သူ့လိုလူတယောက်ဖို့လန်ဒန်လိုမြို့တော်ကြီးရဲ့မြို့တော်ဝန်ဖြစ်လာဖို့ဆိုတာအိမ်မက်တောင်မမက်ခဲ့ဘူးလို့ခန်းကအောင်ပွဲရမိန့်ခွန်းမှာထည့်သွင်းပြောကြားတော်ပါတယ်။ကျွန်တော်နဲ့ကျွန်တော်မိသားစုကိုလန်ဒန်ကပေးတဲ့အခွင့်အလမ်းတွေလိုမျိုးလန်ဒန်မြို့သူမြို့သားအားလုံးရရှိချင်ပါတယ်။မသေးယုံရုံးကန်လှူရှာဖို့တခုတည်းအတွက်မဟုတ်ဘဲနဲ့အောင်မြင်စွာရှင်သန်ဖို့ဆိုတဲ့အခွင့်အလမ်းတွေဖြစ်ပါတယ်လို့မြို့တော်ဝန်တစ်ခန်းကပြောပါတယ်။ကဘာတဝမ်းလုံးကမြို့တော်ဝန်တွေကလည်းတွစ်တာလူမှုကွန်ရက်ဆာမျက်နှာကနေခန်းကိုချီကျူးခုံမြူခဲ့ကြပါတယ်။ခန်းနဲ့အတူတွဲပြီးအလုပ်လုပ်ကိုင်ဖို့စောင့်မျှော်နေပါတယ်လို့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘယ်စီယိုကပြောပါတယ်။လူသားဆံမှုအောင်မြင်တိုးတက်မှုတွေနဲ့အကျိုးကိုလန်ဒန်မြို့ကြီးခန်းစားစံစားရတော့မယ်လို့လည်းပါရီမြို့တော်ဝန်အန်နီဟက်ဒါဂိုကပြောပါရယ်ဗြိတိန်နိုင်ငံသား45တန်းမဲပေးခွင့်ရှိခဲ့တဲ့ဗြိတိန်နိုင်ငံသွန်းကစူပါသတ်စဒေးဆိုတဲ့ရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တဲ့လေဘာပါတီအတွက်သူ့ပါတီဝင်ခန်းမြို့တော်ဝန်အဖြစ်ရွေးခံလိုက်ရတာကြောင့်ပါတီအတွက်မျှော်လင့်ချက်တွေတိုးလာစေပါရယ်
ထေရှားတဲ့တူရကီသတင်းစာဆရာနှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်တွေကိုဖော်ထုတ်ရေးသားခဲ့တဲ့အတွက်ထောင်ဒဏ်5နှစ်အထိကြာခံမှုစီရင်ချက်ချမှတ်ခံလိုက်ရပါတယ်။တူရကီတရားရုံးတစ်ခုကနေစီရင်ချက်မချခင်နိုင်ပိုင်းလိုမှာပဲအဲ့ဒီသတင်းစာဆရာနှစ်ဦးတည်းကတဦးဟာတရားရုံးအပြင်ဘက်မှာတနက်သမားတဦးရဲ့တိုက်ခိုက်မှုကိုခံခဲ့ရပြီးလွန်မြောက်ခဲ့ပါတယ်။အတိုက်ခံသတင်းစာတရဆောင်ဖြစ်တဲ့ကမ်ဟူရီယက်ကအေဒီတာချုပ်ကမ်ဒါဟာသူ့ကိုစီရင်ချက်မချခင်မှာတိုက်ခိုက်ခံခဲ့ရရင်ထိခိုက်ဒဏ်ရာရသွားတာမျိုးတော့မရှိခဲ့ပါဘူး။ဒန်ဒါနဲ့အတူသူ့ရဲ့သတင်းစာဆရာရဲ့အန်ကာရာဌာနခွဲအကြီးကဲအီဂရန်ဂိုလ်ရုဟာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုအပါအဝင်အခြားဆွဲချက်တော်များများနဲ့ဆွဲဆိုခံခဲ့ရတာပါ။သူတို့နှစ်ဦးဟာတူရကီအစိုးရကိုစီးရီးယားကိုလက်နက်မောင်းခိုးတင်ပို့နေတယ်ဆိုတဲ့ဆွဲချက်နဲ့ပတ်သက်ပြီးသတင်းဖော်ပြဖို့ကြိုးစားရကအခုလိုတရားဆွဲဆိုခံခဲ့ရတာဖြစ်ပါတယ်။